ကူးစက်များဗိုင်းရပ်စ်မျိုးကွဲအသစ်တွေကိုတွေ့ရှိလာပြီးကိုဗစ်ကာယရောဂါတတိယလှိုင်းနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံမှာကူးစက်မှုနဲ့သေဆုံးမှုတွေတိုးလာနေတဲ့အတွက်သွားရေးလာရေးလှုပ်ရှားမှုတွေကိုအထူးသတိထားကြဖို့ကျန်းမာရေးပညာရှင်တွေကသတိပေးနေကြပါတယ်ကူးစက်မှုတွေတိုးမလာရအောင်ကျန်းမာရေးတာဝန်ရှိသူတွေကြိုးပမ်းနေတဲ့တစ်ချိန်တည်းမှာပဲအများပြည်သူကြားယောဂပိုအန်ဒီရယ်ကိုသတိထားကြဖို့ကိုလည်းကျန်းမာရေးနဲ့အားကစားဝန်ကြီးဌာနပြောခွင့်ရဒေါက်တာတန်းနိုင်စိုးကတိုက်တွန်းလိုက်တာပါဒေါက်တာတန်းနိုင်စိုးကိုကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ်
ဟုတ်ကဲ့အခုကိုဗစ်တတိယလှိုင်းအတက်ပိုင်းကိုကြုံနေရပုံကိုကုသရောဂါကြွန့်ကျင်လူလည်းဖြစ်တဲ့ဒေါက်တာသန်းနိုင်စုက
ကုသရောဂါကိုခေါ်ပြတဲ့ဒီ epidemic curve မှာ၃ပိုင်းရှိတဲ့အချိန်မှာဒီတတိယလှိုင်းမှာကျွန်တော်တို့ကြုံနေရတဲ့အချိန်ကတော့ standing lane လို့ခေါ်တာပေါ့နော်ဒီတက်နေတဲ့အချိန်ကိုကျွန်တော်ကကြုံရတာပေါ့အဲတက်နေတဲ့အချိန်မှာတော့အချိန်ဟွန်ကောင်းကောင်းနဲ့ကိုပိုးတွင်ပုံတွေရောဖြစ်ပွားမှုနှုံတွေရောနှာဖြစ်ပွားမှုနှုံများရည်သေဆုံးမှုနှုံတွေများတာပေါ့နော်ဒါကတက်လာတယ်ပေါ့နော်ပြီးခဲ့တဲ့ပတ်ကတော့မှကျွန်တော်က14ရာခိုင်နှုံလောက်ပိုးတွေ့တဲ့အနေထားနေပြီးတော့အခု20ရာခိုင်နှုံပတ်ချလေတော့ပိုးတွေ့တဲ့ရာခိုင်နှုံမြင့်မားလာပေါ့နော်အရေးပါတာကတော့မျိုးရိုးဗီဇာပြောင်းရတော့ဒါအရေးပါဆုံးကိစ္စလို့ပဲပြောရမှာပဲတစ်ဖက်ကတော့ဒါကိုဗစ်ဖြစ်ပွားမှုရော့ကျလာတဲ့အမျှသတိရရောပါပြီးကာကွယ်ရေးနည်းလမ်းတွေကိုလိုက်နာမှုအားနည်းတဲ့အချိန်နဲ့တွေ့လိုက်တဲ့အချိန်မှာဒါ cluster of case တွေ case တွေပေါ့နော်ဒီနေရာတွေကနေပြီးတော့ထွက်လာပြီးတော့ဒါမြို့နယ်လိုက်ဆိုရင် stay at home မြို့နယ်ပေါ့26မြို့နယ်ဒီဖြစ်လာပြီးပေါ့နော်ဟိုတော်တော်ကြီးကိုဒါဒီကြာတက်လာတဲ့သဘောရှိတာပေါ့
ဟုတ်ကဲ့ဆရာအဲ့ဒါတော့အခုလိုဒီကြဲကြဲပြဲပြဲဖြစ်လာတာကဘလူးပုံဘလူးနီးနဲ့ကူးဆက်လာခဲ့လို့လဲဆရာကြီ
းအဓိကတော့လူစုတဲ့နေရာပေါ့နော်ဈေးတို့ဗန်တို့ယုံတို့အဲ့လိုနေရာမျိုးတွေမှာခုနကလစတာလိုက်ဖြစ်တာပေါ့နော်ခီဒူရီရဲ့ဒီ population movement ပေါ့နော်ဒီတနေရာနဲ့တနေရာနဲ့ကူလူးဆက်တယ်ပြီးတွားတဲ့လမ်းကြောင်းတွေပေါ့နော်ပထမဆုံးတွေ့ရတဲ့ဒီဒွန်းဆန်တို့နယ်ကြီးကားမျိုးမှာတွေ့ရတဲ့အနေထားနေပြီးတော့သူနဲ့ဒီဆက်ဆက်ရအောင်ဒီဘက်ဒီတိန်ပေါ့နော်ဒီဘက်ကနေပြီးတော့ကလေးပေါ့ဟိုဘက်ကျတော့လေတမူးပြီးတဲ့ခါကျတော့သူလမ်းကြောင်းကကလေးကနေဒီဘက်ကိုဆက်ဆင်းလာတဲ့ခါမုံရွာပေါ့နော်ဒီအဲ့ဒီကနေပြီးတော့မန်လီကနေပြီးတော့နေပြီးတော့ရန်ကုန်ဒီအချက်ချာကြတဲ့လမ်းကြောင်းတစ်လျှောက်စီစဉ်သွားတာတွေ့တာပေါ့
ဟုတ်ကဲ့ဆရာကြီးဒီနေရာမှာအခုလိုတက်လာတဲ့ကိုဗစ်လိုင်းအရှင်ကိုထိနိုင်ဖို့ပေါ့နော်အရေးကြီးဆုံးဆိုရင်ဆရာအဓိကဘာကိုထောက်ပြချင်လဲ
အဓိကတော့ဆရာလေစတေးရဲ့ခုံးလို့ကြီးညာပြီးရင်စတေးရဲ့ခုံးမှာလိုက်နာမယ့်ဟာတွေကိုတိကျလိုက်နာဖို့လိုတာပေါ့တခုရှိတာဒီလိုမျိုးစတေးရဲ့ခုံးလို့ကြီးညာရင်အဲ့ဒီမျိုးကလူတွေနေ awareness ဖြစ်သွားတယ်သူရဲ့ဒီ data ဆိုင်ရာတာဝန်ရှိတဲ့လူအားလုံးကလည်း awareness ဖြစ်သွားတဲ့အခါပေါ်ဝီတင်းတင်းကြက်လှုပ်လာနေများတကောင်းနဲ့တယောက်နဲ့ထိတွေ့မှုနေသွားတာနဲ့များရောဂါကူးစက်မှုကလည်းကျသွားမှာပေါ့နော်။ကျောင်းတို့အဲ့လိုမိမိအိမ်မှာသာနေထိုင်ခြင်းကိုသာတင်းတင်းကြက်ကြက်ဖြီးပြီးတော့ကျွန်တော်လှုပ်လိုက်မယ်ဆိုရင်တိန်နဲ့တိန်တမီသားစုနဲ့တမီသားစုကူးစက်ဆရာအကြောင်းမရှိတော့ဖြစ်တဲ့နေရာမှာရက်တော်မှာပေါ့နော်။ဒီလိုစတေးဟုံးကြီးညာပြီးတဲ့အခါမှာခုနပြောလိုရော့ကြသွားတယ်မြို့နယ်တွေထုတ်ပြစရာတော့ရှိတာပေါ့နော်။
ဟုတ်ကဲ့ဆရာကြီးဒီနေရာမှာဆရာတို့ဘက်ကရောပါတွေကိုတိုးမြင်ပြီးတော့လှုပ်ဆောင်ပေးနေလဲဆရာကြီ
း။အဲချုပ်တဲ့အပိုင်းကတော့အဓိကကတော့ enabling environment ဆိုပြီးခုကျွန်တော်တို့ mass campaign တွေတိုင်းနိုင်ငံလုံးမှာတိုးချဲ့ဆောင်ရဲ့တယ်။ဝန်ကြီးဌာနကလည်းပြီးခဲ့တဲ့ရက်ပိုင်းတွေကပဲ mass 12တန်းဖြန့်ပြွားပြီးပေါ့နော်။နောက်ထပ် mass တွေထပ်ပြီးတော့ကြံမှုကျွန်တော်လုပ်ထားတယ်။တစ်ဖက်ကလည်း sample ဆိုရင်လည်းကျွန်တော်တို့9000ကျော် 9500 ပတ်ဝန်းကျင်တော့အထိတိုးပြီးဆက်လာနိုင်တယ်။အဲပြီးတဲ့အခါကျတော့ဒီ contact tracing တို့ quarantine တို့quarantine center တွေဒါရန်ကုန်မှာဆိုရင်တည်တာတိုးတက်တာဒါပြင်နိုင်တယ်ပေါ့နော်အဲ့ဒီပဲခြားတိုင်းဒေသကြီးပြည်နယ်တည်တည်မှာလည်းပြင်ဆင်နေရရေအများကြီးပဲပေါ့နော်
ဟုတ်ကဲ့ဆရာနောက်တစ်ခုကကျွန်တော်တို့ဒုတိယလှိုင်းတုန်းကလည်းဒီအစုလိုက်အပြုံလိုက်နေရတဲ့နေရာတွေလုပ်ငန်းမျိုးတွေကနေပိုကူးဆက်ခဲ့တာမို့ဒီတစ်ခေါက်တကောဆရာကြီးအဓိကပါမှာရှင်လား
ဒီလုပ်ငန်းလမ်းညွှန်တွေရှိပါတယ်ထောင်မှာလိုက်နာမယ့်ဟာတွေအချုပ်မှာလိုက်နာမယ့်ဟာတွေဒီရုံးတွေဈေးတွေကြောင်းတွေပြီးသွားတဲ့အခါဟိုတယ်ကားစီးရင်ဘယ်လိုစီးရမလဲကုန်စည်စီးဆင်းရေးမှာဘယ်လိုရှိတဲ့အခြေခံစီးပင်းတွေပေါ့လုပ်ငန်းလမ်းညွှန်တွေရှိတယ်ဒါတွေလိုက်နာရဲ့ institution ကတည်ကြရဲ့ဖြစ်ပွားခဲ့တော့အနည်းဆုံးသူကခံစားပါပေါ့နောက်တစ်ခုကတော့ကျွန်တော်တို့ဒီနိုင်ငံဝန်ထမ်းတွေစေနာဝန်ထမ်းတွေကိုကာကွယ်ဆေးထိုးပေးတဲ့အပိုင်းတွေလည်းရှိပါတယ်အဲ့တော့ဒီအောင်ပေါ့နော်ကိုကလည်းစပြီးကာကွယ်သလိုကိုယ့်ရဲ့ institution ထဲမှာလည်းဒီလိုမျိုးကာကွယ်တဲ့အလေးထားတွေကျွန်တော်ကလို့ရင်ဒီယောဂကွင်းဆက်ကပြတ်တောက်သွားမှာပေါ့နော
်ဟုတ်ကဲ့ဆရာကြီးနောက်ဆုံးမှာတော့ဒီသေဆုံးမှုတွေပါလိုက်ပြီးတော့မပြင်းထန်လာဘူးဘာတွေဆရာတို့ပြင်ထားလဲ
ကုသရေးအပိုင်းကတော့အရေးကြီးဆုံးကတော့အောက်ဆီဂျင်ကိုတော့ကျွန်တော်တို့တော်တော်ကြီးကိုစူးစမ်းပန်းစားနေဆောင်ရွက်နေရှိတယ်နောက်တစ်ခုကဒီလူနာကဒင်းတွေပေါ့နော်ဒိုအန်စင်တာကြီးတွေကျွန်တော်တို့ပြန်ပြီးတော့ကြိုးပမ်းတာတော့ပေါ့နော်နောက်တစ်ခုကအစိုးရနေမှာလည်းတွားပြီးတော့ပြုံနေတာလုံးမဖြစ်အောင်ပေါ့နော်ယောဂလက္ခဏာအရနည်းနည်းသ တတောင်တတားရှိရတဲ့နိုင်ဆိုအနှံ့ပြောက်စင်တာတို့ထားပြီးတဲ့ခါကျတော့လိုအပ်လာတဲ့အခါဆေးဥချက်ချင်းပို့နိုင်ပါတော့နော်ဆေးဥမှာလည်းဒီ ICU bed ဒီ data လိုက်ပြင်ဆင်နေရရှိရဆရာဒါဟိုနေရာနဲ့တနေရာတော့မတူပါတော့ဒါပေမဲ့ overall ကြည့်ရင်တော့တိုးတက်မှုတွေရှိပါတယ်ဆရာ
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဒေါက်တာသန်းနိုင်ဆုခင်ဗျာ